ရခိုင်ပြည်နယ်လွှတ်တော်ပေါ်တော့အထူးအစည်းအဝေးခေါ်ယူဖို့ဒီကိုစလဲရီအနေနဲ့ပေါ်တော့လက်မှတ်ရေးထိုးပြီးတောင်းဆိုကြရတယ်ဆိုပြီးတော့ကြားရပါတယ်ရှင်ဒီအချိန်နေဘလို့များရှိလဲလို့ပါရှင
်လတ်တော်မှာအများနဲ့တက်ဆင်တဲ့ဒီဘုကိစ္စရပေါ်လာတဲ့အကြောင်းကျွန်တော်တို့ဒီကတ်တော်ကိုယ်စလဲ58ယောက်ရှိရဒီဘုံတပူဆိုတော့7ယောက်ရှိရင်အထူးအစည်းအဝေးခေါ်ပိုင်ခွင့်ရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့စစ်သုံးရကနေပြီးတော့လက်မှတ်ထိုးပြီးတော့မှတ်တော်ဥက္ကဋ္ဌကမှာကျွန်တော်ကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့မှအထူးအစည်းအဝေးခေါ်ပေးပါလို့တောင်းဆိုလိုက်ပါတယ်တောင်းဆိုတဲ့အခါကျတော့ကတ်တော်ဥက္ကဋ္ဌကကျွန်တော်တို့ကအထူးအစည်းအဝေးဆိုလို့ရှိရင်ဆင်းရဲကြိုတင်ပြီးတော့မှဖိုက်ရမှာမို့လို့စက်တင်ဘာလ12ရက်နေ့ကိုအထူးအစည်းအဝေးခေါ်ဖို့ဖိုက်ထားပါတယ်ခင်ဗျာ
ကျွန်တော်တို့ဒီပေါ်တော့လက်မှတ်ရေးထိုးပြီးတောင်းဆိုတာကကျတော့ဒီရခိုင်မျိုးသားပါတီကကိုယ်စလဲတွေပဲလားဘယ်လိုများပြောနိုင်မလဲရှင်
အဲ့ဒီကလေးပြပါပါခင်ဗျာဟိုဒီတော့ကကျွန်တော်တို့ကဒုတိယရှင်ရခိုင်ပြည်နယ်လွှတ်တော်ဒုတိယပုံမှန်အစည်းအဝေးကပြီးသွားပြီဟုတ်တော့ကိုယ်တိုင်ကကိုဒေသအသီးသီးကိုပြန်သွားကြပြီပြန်သွားတဲ့ခါမှာကျတော့ကျွန်တော်တို့သိခွန်နေတဲ့အဆောင်မှာရှိတဲ့ဟုတ်တော့ကိုယ်တိုင်စက်သွင်းရောက်ကိုထူဆောင်လိုက်ပြီးတော့မှလက်မထိုးတဲ့ခါကျတော့ NLD ကတယောက်ပဲရှိတော့ NLD ကတယောက်ပဲရလိုက်ပါတယ်စက်သွင်းရောက်ပါ NLD ရဲ့ ANP ပါတီရဲ့ဟုတ်
တယ်ကျတော့ဒီအရေးပေါ်ကိစ္စဆိုတာဘယ်ကိစ္စများဖြစ်မလဲကျတော့ဒီအထူးအစည်းအဝေးမှာဘာတွေတင်ပြသွားဖို့များရှိမလဲရှင
်1982ခုနှစ်နိုင်ငံသားဥပဒေနဲ့အရင်ဒီဘူးတီကောင်ဘူးတီကောင်ကဘင်္ဂလီလူမျိုးနဲ့စက်ကူကိုဥပဒေနဲ့ဆောင်ရွက်ခဲ့တာမရှိတဲ့ကြောင့်အဲ့ဒါကိုလေကျွန်တော်အစိုးအရေးကြီးအစိုးတင်ဆက်မှုရှိပါတယ်နောက်တစ်ခါဒီနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကနေပြီးတော့မှနိုင်ငံခြားသားသူ့ပါဝင်တဲ့ဒီရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးဟောပေါ့အခြေအချံပိတ်ကော်မရှင်ကိုဖိစီးတဲ့ကိစ္စနဲ့ပတ်သက်လို့လေဒီပြည်တွင်းရေးကိစ္စကိုဒီဘက်ကဒီနိုင်ငံခြားသားတွေခေါ်ပြီးတော့မှဖိစီးထားတဲ့ကြောင့်အဲ့ဒါကြောင့်အထူးအစည်းအဝေးခေါ်ပြီးတော့မှဒါအရေးကြီးအစိုးတင်ဆက်ဖို့ဆိုပြီးတော့မှကျွန်တော်တို့စီစဉ်ထားပါတယ်ခင်ဗျာ
အချံပိတ်ကော်မရှင်ဖွဲ့စည်းရတဲ့ပတ်သက်ပြီးတော့လွတ်တော်မှာအရေးကြီးဆိုတာဘယ်လိုပုံစံတင်သွားမလဲဘယ်သူတွေများတင်သွားမလဲဆရာရေ
ကျတော့ကျွန်တော်တို့ကဒီခိုင်ပြည်နယ်လွှတ်တော်ဆိုင်ရာဥပဒေအရစာမြင့်ထားတဲ့အကြောင်းတော့ဒီတော့ပြောပဲခင်ဗျာ
ဆရာတို့ပေါ့နော်ဒီရခိုင်မျိုးသားပါတီဘက်ကလည်းဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းတာကိုပေါ့နော်ကန့်ကွက်တယ်ဆိုပြီးတော့ကြေညာချက်ထုတ်ထားတာလည်းတွေ့ရပါတယ်ဆရာရေဒီကြေညာချက်မှာဆိုရင်ပေါ့နော်ဒီကော်မရှင်အနေနဲ့ဒီပန်းနိုင်ငံတွေမှာပေါ့နော်ဒုက္ခသည်အဖြစ်ခံယူထားသူတွေရဲ့ပြင်းရင်နောက်ခံအကြောင်းတွေနိုင်ငံတကာဆက်သွယ်မှုတွေကိုလေ့လာသွားမယ်ဆိုတဲ့အချက်လည်းပါတယ်ဒီအချက်ကြောင့်ပေါ့နော်ပါတီအနေနဲ့ကန့်ကွက်တာဖြစ်တယ်ဆိုပြီးတော့လည်းဖော်ပြထားတာတွေ့ရတယ်ဆရာရေအာဘာဆိုလို့ရလဲပါတီအနေနဲ့ပေါ့နော်ဘလို့စိုးရင်ချက်တွေများရှိနေတာမျိုးလဲရှင
်ကျွန်တော်အနေနဲ့သဘောပေါက်တာတော့ကသူတို့ရဲ့နောက်ခံတမိုင်းကြောင်ကနိုင်ငံသားဥပဒေနဲ့ပြောရလို့ရှိရင်1824မတိုင်မီကနေပြီးတော့မှဝင်ရောက်လာတဲ့ဖြစ်လို့ရှိရင်ဒါဘလို့ကနိုင်ငံသားအခွင့်အရေးကိုရနိုင်တယ်ဆိုပြီးတော့မှသူကသုံးသပ်မှာပါတော်တော်လဲသူတို့ဒီအင်္ဂလိပ်ကနေပြီးတော့မှများမသိရခိုင်ပြည်ကိုစပ်ပြီးတဲ့အချိန်မှာသူတို့ဒီပူဒီအလို့သမားအနေနဲ့ဝင်လာတဲ့ကိစ္စတွေပါဝင်လာတဲ့အတွက်ကြောင့်သူတို့ရဲ့ပြည်ရဲ့နိုင်ငံကဒီတစ်ဖက်နိုင်ငံပဲဖြစ်မယ်တစ်ဖက်နိုင်ငံဖြစ်တဲ့အခါကိုကျွန်တော်တို့နိုင်ငံမှာပဲလက်ကိုကလေးကရောက်လာတော့လို့ပုံနာမျိုးနဲ့စုံစမ်းစစ်ဆေးဖို့အလားအလာရှိတဲ့အတွက်ကြောင့်သူတို့ဘက်ကိုဖက်လိုက်ပြီးတော့မှဒီနိုင်ငံခြားသားတွေပါဝင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကအောင်ရမယ်လို့ဒါဟောသုံးသပ်မိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းရမှာဆိုရင်လည်းဒီရခိုင်လူမျိုးတွေဖြစ်တဲ့ဦးဝင်းမရတို့ပေါ့ရခိုင်မျိုးသမီးများအဖွဲ့ကဒီဒေါ်စောခင်တင်းတို့လည်းထည့်သွင်းဖွဲ့စည်းထားတာမျိုးတွေ့ရတယ်လေဆရာဒီအပေါ်ဆရာတို့သဘောထားဘယ်လိုများရှိနေတာမျိုးလဲရှင်
တို့ကစောတင်တော့ဦးဝင်းမြတ်တို့ကသူတို့ကငယ်ငယ်ကလေးကနေပြီးတော့မှဒီမှာကိုပဲကျောင်းသွားတယ်ကျောင်းသွားတဲ့အခါကျဒီရခိုင်ပြည်ရဲ့ခံစားချက်ပေါ့လက်ရှိရခိုင်ပြည်သူတို့ရဲ့ခံစားချက်ကိုသူတို့ကဒါပြည်နယ်တဲ့အားကနေလာပါပြီသူတို့မှာဒါသူတို့ကော်မရှင်အဖွဲ့မှာသူတို့ပါဝင်လာလဲဒါတစ်ဖက်တစ်ကကျွန်တော်တို့ကအဓိကတော့ကသူရခိုင်ပြည်မှာရှိတဲ့ဒေသခံပြည်ရရှိတယ်ကိုပဲပေါ်ပြီးတော့မှဒီအဖွဲ့ဝင်ဖြစ်ဖြစ်မယ်ဆိုလို့ရှိရင်ပေါ်ပြီးတော့မှဒီမှာစစ်စစ်ကော်မရှင်ပေါ်ပြီးတော့မှခိုင်ပြည်မှာအနေထားရှိပါတယ
်ကျေးရခိုင်ပြည်နယ်လွတ်တော်အထူးအစည်းအဝေးအောင်ဘယ်နေ့လောက်ကြာနိုင်မယ့်အနေထားရှိမလဲဆရာ
ရခိုင်ပြည်နယ်လွှတ်တော်အထူးအစည်းအဝေးကအရေးကြီးတဲ့အစိုးရကိုသင်ဆက်မယ်နောက်ပြီးတော့မှအစိုးရအဖွဲ့ကလည်း2018အကြက်ဒီလိုလေဒါသင်လာဖို့ရှိတဲ့အတွက်ကြောင့်ဒီဆုံးကျွန်တော်သင်တာပါတယ်ပုံရံကနေ9ရက်တိဖြစ်ပါလိမ့်မယ်
ဆရာကြီးခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RF ရကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါ